င်းအတမကအတွင်းမှုချုပ်အန်တိုနီယိုဂူဒရက်ဆာနယူးယောက်ဘရွန့စ်မှာရှိတဲ့အက်ဒလေးအီစတီဗင်ဆန်အထက်တန်းကျောင်းမှာဖွင့်ထားတဲ့ကာဝယ်ဆေးထိုးစင်တာကိုကျေးဇူးပေးနေကတော့ရောက်ပြီးတစ်ကြိမ်ထိုးဖို့လိုအပ်တဲ့ COVID-19 ကာဝယ်ဆေးကိုပထမအကြိမ်ထိုးခဲ့ပါတယ
် And my appeal is for all to take profit of the opportunities that exist.
ကာဝယ်ဆေးရလာပြီဖြစ်တဲ့အခွင့်အလမ်းကိုအသုံးချပြီးတက်နိုင်ကြတဲ့အများဆုံးဆေးထိုးကြဖို့အားလုံးကိုတိုက်တွန်းလိုပါတယ်လို့ပြောသွားတာပါကုလသမဂ္ဂဝန်ထမ်းတွေနဲ့တန်တမန်တွေကိုပါကာဝယ်ဆေးထိုးတဲ့အစီအစဉ်ထဲမှာထည့်သွင်းပေးတဲ့နယူးယောက်တာဝန်ရှိသူတွေကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။ဒါအပြင်ဒီရောဂါကာဝယ်ဆေးကိုနေရာတိုင်းကလူတိုင်းထိုးနိုင်အောင်လုပ်အောင်မှာဖြစ်ကြောင်းလည်းသူ့တွစ်တာကနေရေးပါတယ်။ဒီကာယောဂါအတွက်လူတိုင်းဆက်ချရတဲ့အနေအထားမရောက်မချမ်းဘယ်သူမှဆက်ချလက်ချနေနိုင်မှာမဟုတ်ဘူးလို့ပြောပါတယ်။နယူးယောက်မှာနေထိုင်သူအသက်65နှစ်အထက်ရှိသူတွေကိုဆေးထိုးပေးတဲ့အစီအစဉ်လှုပ်ဆောင်နေခြင်းဖြစ်တဲ့အတွက်အသက်82နှစ်ရှိပြီဖြစ်တဲ့အတွင်းမှုချုပ်လည်းဆေးထိုးဝင်ရခဲ့တာဖြစ်ပါတယ်။အခုအတော့မှာဆေးထိုးဖို့အတွက်အကျုံးဝင်သူတွေကအသက်65နှစ်အထက်လူကြီးပိုင်းတွေ၊ကျောင်းဝန်ထမ်းတွေ၊အရေးပေါ်ဆေးဝန်ထမ်းတွေ၊တရားပို့ဆောင်ရေးဝန်ထမ်းတွေနဲ့ကုန်စုံဆိုင်ဝန်ထမ်းတွေပါဝင်ပါတယ်။အခုလိုကာဝယ်ဆေးထိုးတာဟာလူချင်းဝေရလှုပ်ဆောင်ရမယ့်အလုပ်တစ်ခုဖြစ်ခံရင်ထားတဲ့အတွင်းမှုချုပ်ကဒီရောဂါဟာကူးစက်မှုအန္တရာယ်ရှိနေတဲ့အတွက်လူအတိုင်းဝိုင်းတစ်ခုလုံးအန္တရာယ်ကျင့်အောင်လူတိုင်းပါဝင်လှုပ်ဆောင်ရမှာဖြစ်ကြောင်းလည်းပြောပါတယ်။